ခရင်ပြည်နယ်မှာမြမအစိုးရဖွဲ့စည်းပေးထားတဲ့နေကြားဆောင်တက်နဲ့မကြသေးရင်တော့မှပြည့်ခတ်ရက်ဆဲရေးသဘောတူထားခဲ့တဲ့တိုးတက်သောခရင်ဗုဒ္ဓဘာသာတပ်ကလိုထူဖော့ဗျူဟာတို့မြန်ရင်းဦးဒေသထဲမှာပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဒီကြောင့်ကိုထိုင်းချေဆိုင် VOE သတင်းတောက်မအေးမှာကသတင်းပေးပို့ထားတာပါရှင်
။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကမှမြန်မာအစိုးရနဲ့အဖြစ်ခတ်ရစရေးသဘောတူလက်မှတ်ရေးထုတ်မှုပြန်လုပ်ခဲ့တဲ့ဗိုလ်ချုပ်နှကမ်းဝေးဦးဆောင်တဲ့တိုးတက်သောကရင်ဗုဒ္ဓဘာသာတပ် DKBA ကလိုထူဖော့ဗျူဟာမြန်ကြီးငူဒေသမှာအခြေစိုက်လှုပ်ရှားနေခဲ့တာပါဖေဖော်ဝါရီလ19ရက်နေ့မှာတော့သူတို့နေရာကိုမြန်မာအစိုးရကဖွဲ့စည်းထားတဲ့နေကြဆောင်တပ်တွေကလက်နက်တွေလာပြီးသိမ်းတဲ့အတွက်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးသူတို့လက်နက်တွေပာသွားခဲ့တယ်လို့ဆိုပါတယ် DKBA တပ်မှုဗိုလ်မှူးစောစောင်းအောင်ပြောပြတာက
မျက်စိပေါ်လေမြန်ကြီးငူဒေသမှာဒီကျေးတာပါစစ်တုံရတိကြပါဘောနော်အဲအင်းအင်းအင်းအင်းဝင်းလို့အစုငါဘုရားဟိုကြီးညက်ပေါင်းတော့တက်ခွဲတော့ခွဲမှုပေါ့ကျွန်တော်တို့ကဝင်ငါနေရာဝင်တယ်ကျွန်တော်တို့ဒီကလည်းခုကပြစ်လိုက်ခုကပြစ်တယ်နော်တို့စီးနေတဲ့ကားကိုပြစ်တယ်ရဲ့တို့ကအလောင်းဆလောင်းပြန်တော့ပေါ့အဲတို့ကကျွန်တော်တို့လည်းနဲ့ဝင်သေးတယ်ကျွန်တော်ကားလဲလာတာတို့ကားကြောကားစီးတယ်မကျွန်တော်တို့တို့ပြစ်တဲ့ခါကျတော့အဲကျွန်တော်တို့ဟိုတက်ကလည်းပြန်ပြီးခုကပြစ်တယ
်နေကြသောတက်တွေကိုမြန်မာအစိုးရဘက်ကဗိုလ်ချုပ်တဦးဦးဆောင်ပြီးဖွဲ့စည်းပေးခဲ့တာပါအခုလိုလက်နက်သိမ်းတဲ့ကိစ္စဟာမြမစိုးရဘက်ကမယိုးသားမှုအဖြစ် DKBA ဘက်ကပြောပါတယ
် DKBA တက်ကြောနားလည်တော့ဒါဒီနိုင်ငံကဟိုဖွဲ့စည်းတဲ့တက်ပဲအဲနိုင်ငံကညှိချလို့အဲသူတို့လို့တော့တယ်ဒီကျွန်တော်ကြည့်ရတာလွန်ခဲ့တဲ့မိနစ်တကယ်ဗိုလ်ချုပ်မြင်အောင်လိုက်ဒီကဒီကရောက်ပါတယ်ဒီဥစ္စာကျွန်တော်ပြနေအဲ့ဒီမြင်အောင်လဲဟိုအမိတ်ပြေလို့ပဲကျွန်တော်ဆုံးဖြတ်တယ်ဒါကြောင့်ဆိုတော့တပြိုင်တည်းတနက်ငန်းနေရသူကသိမ်းမှုရှိနေလို့ကျွန်တော်နေရာတော့မယိုးသားဆိုလို့ဖြစ်တော့ဗောတကယ်တော့ငြင်းငြင်းလို့ရှိနေဆိုလို့ရှိရင်အဲ့ဒီလိုသူအမေပြင်းချင်စားတာမလို့သူသိစေရဲ့သဘောတမျိုးမြောင်းလိုက်သဘောတမျိုးဖြစ်နေလို့အဲ့ဒီဖြစ်တယ်ဗျသူတို့ငင်းငင်းလို့တော့ပြစ်ခေါ်လို့ကျွန်တော်လာတယ်ငင်းတကားခွရလို့
DKBA ဘက်ကလက်နဲ့တင်းခန့်ထားရတဲ့နေရာတွေကတော့ညံကြီးငူတကြားဆက်ပန်းကုန်းတောင်ကြီးဝကလေကုန်းတောင်စွန်းရေပန်းတရားဆိုတဲ့နေရာတွေမှာဖြစ်ပြီးသူတို့လက်နဲ့တွေပြန်မရဘူးဆိုရင်ပို့ပြီးတော့ပြဿနာတွေကြီးထွားလာနိုင်တယ်လို့လည်း DKBA ဘက်ကပြောပါတယ်မြန်မာအစိုးရနဲ့ DKBA တို့ဟာ16နှစ်ကြာအဖြစ်ရက်ခဲ့ပြီး2010ခုနှစ်မှာတစ်နှစ်ကြာပြန်လည်တိုက်ပွဲတွေဖြစ်ခဲ့ပြီး2011ခုနှစ်နိုဝင်ဘာလ6ရက်နေ့မှာအဖြစ်ရက်ရေးပနာမသဘောတူညီမှုလက်မှတ်ရေးထိုးခဲ့ပြီးသက်သွေးရုံထားရှိရေးလက်နက်ကင်ဆောင်ပြီးတွာလာတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်အသိပေးတွာလာရေးနေမြေတတ်မှတ်ရေးစတာတွေကိုသဘောတူထားခဲ့ပါတယ်အခုလိုလက်နက်တွေကိုသိမ်းယူတဲ့ကိစ္စတွေကိုတော့သဘောတူထားတာမရှိပါဘူးအခုဆိုရင်အဖြစ်ရက်ပြီး3လကျော်ကြာတဲ့အချိန်မှာပထမဦးဆုံးကျင်းမာမှုလည်းဖြစ်ပါတယ်ရှင်